အီရန်နျူကလ িয়ার ထိန်းချုပ်ရေးအတွက်နိုင်ငံတကာနဲ့2015ခုနှစ်ကရရှိထားတဲ့သဘောတူညီချက်ထဲကနေအမေရိကန်ပြည်ထောင်စုကနှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရန့်ကကြေညာလိုက်ပါတယ်။ဒီသဘောတူညီချက်ကအီရန်နျူကလ িয়ার ဘုံးလွဲ့နဲ့ထောက်လုပ်နေတာကိုတားဆီးနိုင်ရင်မရှိဘူးလို့သမ္မတထရန့်ကပြောပါတယ်။အမေရိကန်အနေနဲ့အီရန်ပေါ်ပြင်းထန်တဲ့အရေးယူဒဏ်ခတ်မှုတွေလည်းပြုလုပ်သွားမယ်လို့ကြေညာသွားပါတယ်။အီရန်နိုင်ငံကတော့သဘောတူညီချက်ထဲမှာဆက်ပြီးတော့ရှိနေမယ်လို့တုံ့ပြန်ပါတယ်။အပြည့်အစုံကိုမတ်ဆုမြန်မွန်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ကုလသမဂ္ဂလုံခြုံရေးကောင်စီအမြင့်ဆုံးအဖွဲ့ဝင်တွေဖြစ်ကြတဲ့ American, Britain, ပြင်သစ် Russia, တရုတ်နိုင်ငံတို့အပြင်ဥရောပသမဂ္ဂ Germany တို့နဲ့ Russia နိုင်ငံတို့ကြား2015ခုနှစ်ကချုပ်ဆိုခဲ့တဲ့ Iran Nuclear သဘောတူညီချက် JCPOA ကနေ American ပြည်ထောင်စုနှုတ်ထွက်မယ်လို့တမန်တော် Donald Trump ကအင်္ဂါနေ့ကကြေညာခဲ့ပါတယ်။ညှိနှိုင်းခဲ့တဲ့ကဟာကွက်တွေရှိခဲ့တဲ့ရိုရွင်းပျက်စီးနေတဲ့သဘောတူညီချက်လို့တမန်တော်ကဖော်ပြပြောဆိုခဲ့ပြီးတော့ဒီသဘောတူညီချက်ကိုအီရန်ကအပြည့်အဝလိုက်နာရဲဆိုရင်တော့အီရန်အစိုးရအနေနဲ့အချိန်တိုအတွင်းမှာနျူကလ িয়ার ထိတ်တိုက်ရင်ဆိုင်နိုင်တဲ့အခြေအနေဖြစ်အောင်လုပ်နိုင်စွမ်းရှိတာမို့အမေရိကန်ကနှုတ်ထွက်တယ်လို့ခုလိုကြေညာခဲ့ပါတယ
်။ I am announcing today that the United States will withdraw from the Iran nuclear deal.
အီရန်နျူကလ িয়ার သဘောတူညီချက်ကနေပြီးတော့အမေရိကန်ပြည်ထောင်စုနှုတ်ထွက်မယ်ဆိုတာကိုကျွန်တော်ဒီနေ့ကြေညာပါတယ်။နျူကလ িয়ার စီစဉ်နေကြောင့်ချမှတ်တဲ့အီရန်အစိုးရပေါ်အေးယူတန်းခတ်မှုတွေကိုပြန်ပြီးချမှတ်မဲ့သမ္မတအမိန့်စာကိုမကြာခင်မှာကျွန်တော်လက်မှတ်ထိုးပါမယ
်။ခုလိုသမ္မတထရမ်ကသဘောတူညီချက်ကနေနှုတ်ထွက်မယ်လို့ကြေညာခဲ့ပေမဲ့အီရန်နိုင်ငံကတော့သဘောတူညီချက်ထဲမှာဆက်လက်ပါဝင်နေမယ်လို့တုံ့ပြန်ခဲ့ပါတယ်။သဘောတူညီချက်ထဲမှာဆက်ရှိနေတဲ့နိုင်ငံတွေနဲ့အီရန်ကညှိနှိုင်းဆောင်ရွက်သွားမယ်လို့အီရန်သမ္မတဟာဆန်ရိုဟာနီကအခုလိုကြေညာခဲ့ပါတယ
်။ Man be wizarat kharije dastur dadam ke
ဥရောပသမဂ္ဂနိုင်ငံတွေတရုတ်ရုရှားတို့နဲ့လာမယ့်သတင်းပတ်တွေအတွင်းညှိနှိုင်းဆွေးနွေးဖို့နိုင်ငံသားရေးဌာနကိုကျွန်တော်ညွှန်ကြားထားပါတယ်။ JCPOA သဘောတူညီချက်အရနိုင်ငံတွေအားလုံးပူးပေါင်းဆောင်ရွက်လို့အီရန်ကအပြည့်အဝအကျိုးများရနိုင်မယ်လို့တောက်ချက်ချနိုင်မယ်ဆိုရင်ဒီသဘောတူညီချက်ထက်မှအီရန်ကဆက်ပြီးပါဝင်မှာဖြစ်ပါတယ်။တကယ်လို့ကျွန်တော်တို့ရဲ့အကျိုးစီးပွားကိုအကာအကွယ်မပေးနိုင်ဘူးဆိုရင်တော့ဘယ်လိုဆုံးဖြတ်မလဲဆိုတာကြေညာပါမယ်။
2015ခုနှစ်ကအီရန်နဲ့နျူကလ িয়ার သဘောတူညီမှုရရှိအောင်လုပ်နိုင်ခဲ့တာဟာအမေရိကန်သမ္မတဟောင်းဘရက်အိုဘားမားရဲ့နိုင်ငံသားရေးမူဝါဒအောင်မြင်မှုတစ်ခုရှိတဲ့လေလာသူတွေကတုံ့တက်ထားကြတာပါအခုဒီသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်တာကကြီးမားတဲ့အမှားဖြစ်တယ်လို့သမ္မတဟောင်းဘရက်အိုဘားမားကအကြေညာချက်ထုတ်ပြန်ခဲ့ပါတယ်အီရန်ဘက်ကချိုးဖောက်မှုမရှိဘဲ JCPOA သဘောတူညီချက်ထဲကနှုတ်ထွက်ခဲ့တာဟာသဘောတူညီချက်အတွက်အန္တရာယ်များသလိုကြီးမားတဲ့အမှားဖြစ်တယ်လို့မစ္စတာအိုဘားမားကကြေညာချက်ထဲမှာရှင်းသားထားပါတယ်။ဒါရီမကအမေရိကန်ရဲ့အရင်းနှီးဆုံးမဟာမိတ်နိုင်ငံတွေကိုကြောခိုင်းလိုက်တာဖြစ်သလိုအမေရိကန်ပြည်ထောင်စုရဲ့ထိတ်တန့်တန်တမန်တွေ၊သိပ္ပံပညာရှင်တွေအထက်အလက်ဆုံဆန်းရာမှာကျွမ်းကျင်သူတွေနှိမ့်နှိုင်းရယူခဲ့တဲ့သဘောတူညီချက်ကိုမျက်ကွယ်ပြုလိုက်တာလည်းဖြစ်တယ်လို့သမ္မတဟောင်းဘရက်အိုဘားမားကကြေညာချက်ထဲမှာပြောကြားခဲ့ပါတယ်။ဒီသဘောတူညီမှုရရှိဖို့အမေရိကန်နဲ့အတူအထောက်ကြိုးပမ်းခဲ့ကြတဲ့ Britain, ပြင်သစ် Germany နိုင်ငံတို့ကတော့အီရန်သဘောတူညီမှုကနေအမေရိကန်နှုတ်ထွက်တဲ့အပေါ်မှာစိတ်မကောင်းဖြစ်ရတယ်လို့တုံ့ပြန်ပါတယ်။ဒီသဘောတူညီချက်အတိုင်းဆက်လက်ရပ်တည်သွားမယ်လို့ Britain ဝန်ကြီးချုပ် Theresa May, Germany ဝန်ကြီးချုပ် Angela Merkel နဲ့ပြင်သစ်သမ္မတ Emmanuel Macron တို့ကပူးတွဲကြေညာချက်ထုတ်ပြန်ကတိပြုခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းသမ္မတ Macron နဲ့ဝန်ကြီးချုပ် Merkel တို့ Washington ကိုလာပြီးတော့သမ္မတ Trump ကိုတွေ့ဆုံနားချခဲ့ကြပါသေးတယ်။သမ္မတထရမ်နှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ပေမယ့် EU ဥရောပသမဂ္ဂကတော့အီရန်နျူကလ িয়ার သဘောတူညီချက်အတိုင်းစံတိထံခိုင်မာစွာဆက်လက်ဆောင်ရွက်သွားမယ်လို့ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂါရီနီကလည်းအခုလိုပြောကြားခဲ့ပါတယ်
။ The nuclear deal with Iran is crucial for the security of the region, of Europe and of the entire world. As long as Iran continues to implement its nuclear related commitments,
Iran nuclear သဘောတူညီချက်ဟာဥရောပသမဂ္ဂကမ္ဘာလုံးရဲ့လုံခြုံရေးအတွက်အရေးကြီးတဲ့သဘောတူညီချက်ဖြစ်ပါတယ်။သဘောတူညီချက်ထဲမှာကတိပြုထားတဲ့အတိုင်းအခုလုပ်နေတယ်လို့အီရန်ကဆက်ပြီးလှုံ့ဆော်သွားမယ်ဆိုရင်ဥရောပသမဂ္ဂကလည်းသဘောတူညီချက်ကိုအပြည့်အဝအထူးရရအကောင့်ထဲထောင်းနိုင်ဖို့အတွက်ဆက်လက်ကတိပြုဆောင်ရွက်သွားမှာဖြစ်ပါတယ်
။ကမ္ဘာဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးသူ့အမည်နဲ့အင်မတန်စိုးရိမ်နေလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကြေညာချက်ထုတ်ပြန်ခဲ့ပြီးတော့စာချုပ်ထဲမှာဆက်လက်ပါဝင်နေတဲ့နိုင်ငံတွေအနေနဲ့သဘောတူညီထားတဲ့အတိုင်းဆက်လက်ဆောင်ရွက်သွားဖို့အတွက်တိုက်တွန်းခဲ့ပါတယ်ရှင်။